ထိုင်းနိုင်ငံမှာကျင်းပနေတဲ့၅ကြိမ်မြောက်မဟာမဲခေါင်မြို့ဝန်ဒေသရင်းနိုင်ငံတွေရဲ့ထိပ်သီးညီလာခံမှာဒေသရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ကြဖို့ကောင်းဆောင်တွေကအဆိုပြုကြပါတယ်။တရုတ်နိုင်ငံကလည်းဒေသရင်းငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမြင့်တင်ပေးဖို့နဲ့ငွေကြေးကြေးချင်းငါအကူအညီပေးဖို့ကမ်းလှမ်းခဲ့ပါတယ်။အသေးစိတ်ကိုဦးဆံမိုးဝေကစူးစီးတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံမှာဒီကနေ့စတင်ကျင်းပတဲ့၅ကြိမ်မြောက်မဟာမဲခေါင်မြို့ဝန်ဒေသအတွင်းထိပ်သီးခေါင်းဆောင်များညီလာခံမှာအရှေ့တောင်အာရှဒေသနိုင်ငံ၅နိုင်ငံနဲ့တရုတ်နိုင်ငံခေါင်းဆောင်တွေကဒေသတွင်းမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ပြုလုပ်ကြဖို့ကတိပြုခဲ့ကြပါတယ်။စုစုပေါင်းလူဦးရေတန်ပေါင်း300ကျော်နေထိုင်တဲ့မဲခေါင်ဒေသဟာကမ္ဘာစီးပွားရေးမှာအချက်ချာကျအရေးပါတဲ့ကဏ္ဍမှာရှိနေတယ်လို့အင်ရှင်အဖြစ်လက်ခံကျင်းပတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ပရယုတ်ချန်ဦးချာကပြောဆိုပါတယ
်။ด้วยความที่กลุ่มประเทศแม่น้ําโขงนั้นมีความได้เปรียบในเชิงแหล่งที่ตั้งทางภูมิศาสตร์ในภูมิภาคอาเซียน
ကျွန်တော်တို့နေထိုင်တဲ့အရှေ့တောင်အာရှမဟာမဲခေါင်မြို့ဝန်ဒေသတွင်းနိုင်ငံတွေတရှိရာရဟာကမ္ဘာစီးပွားရေးအတွက်တက်ရောက်မှုကြီးမားပြီးအရေးပါအချက်ချာကျတဲ့ဒေသဖြစ်ပါတယ်။အိမ်တဆောင်မှာမိဘကတခုလိုပဲကမ္ဘာကြီးအတွက်မရှိမဖြစ်လိုအပ်တဲ့ဒေသဖြစ်ပါတယ်။ဒီနေရာမှာတူညီတဲ့နေထိုင်မှုပုံစံယဉ်ကျေးမှုထုံးတမ်းအစဉ်အလာအာရှတိုက်ရဲ့အမွေအနှစ်တွေရှိပါတယ်။ကျွန်တော်တို့ရဲ့အေဂျင့်တာယာစွာနေထိုင်ကြတဲ့သဘာဝကိုမြင်တွေ့ဘူးကျင်သူနိုင်ငံသားတွေအတွက်ကျွန်တော်တို့ဒေသဟာဆွဲဆောင်မှုအပြည့်ရှိပါတယ်
။ဒီစည်းဝေးကိုထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဦးချာ၊တရုတ်ဝန်ကြီးချုပ်လီကဲချောင်း၊ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်း၊မြန်မာသမ္မတဦးသိန်းစိန်၊လာအိုဝန်ကြီးချုပ်တီဆင်းတမဝန်း၊ဗီယက်နမ်ဝန်ကြီးချုပ်ငူယင်တန်တောင်းတို့တက်ရောက်နေကြတာပါ။တက်ရောက်သူတွေအားလုံးဟာဒေသတွင်းနေဆက်ဖြတ်ကျော်ကုန်သွယ်ရေး၊စွမ်းအင်ကဏ္ဍ၊ကားလမ်းရထားလမ်းအပအဝင်ဆက်သွယ်ရေးအခြေခံအဆောက်အအုံတွေတည်ဆောက်ဖို့စားနာတွေပါဝင်တဲ့အမေရိကန်ဒေါ်လာတန်ပေါင်း 9,000 ကျော်တန်ဖိုးရှိတဲ့မဟာစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိုအဆိုပြုခဲ့ကြပါတယ်။တရုတ်နိုင်ငံကလည်းမဟာမဲခေါင်ဒေသအတွင်းငြိမ်းချမ်းတာယာဖွံ့ဖြိုးရေးအတွက်ပူးပေါင်းပါဝင်လှုပ်ဆောင်မှုကတိပြုကြောင်းဝန်ကြီးချုပ်ကပြောဆိုပါတယ်
။这里我重申，中国将坚定不移地走和平发展道路。
တရုတ်နိုင်ငံဟာငြိမ်းချမ်းစွာဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းပေါ်မှာမသွေဖြီးပဲဆက်လက်သွားနေမှာဖြစ်တယ်လို့ဒီနေရာမှာထပ်လောင်းပြောကြားလိုပါတယ်။ဒေသရင်းတည်ငြိမ်မှုရှိရေးငြိမ်းချမ်းရေးဆက်လက်တည်တံ့နေဖို့အတွက်ကျွန်တော်တို့ကမဆုံမနစ်ဆက်လက်ကြိုးပမ်းမြင့်တင်ပေးနေမှာပါ။အာဆီယံနိုင်ငံတွေအတွင်းအပြိုင်ဆိုင်ကြိုးပမ်းအားထုတ်မှုတွေကိုကျွန်တော်တို့ကထောက်ခံနေမှာဖြစ်သလိုတရုတ်နိုင်ငံရဲ့တန်တပန်ရေးရာမူဝါဒမှာအာဆီယံကိုအရေးပါတဲ့အခန်းကဏ္ဍမှာထည့်သွင်းထားပါတယ်
။တရုတ်ဝန်ကြီးချုပ်လီကဲချောင်းဟာထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဦးဆုံးရောက်လာတဲ့နိုင်ငံတကာအဆင့်အကြီးအကဲတစ်ယောက်လည်းဖြစ်ပါတယ်။အခုညီလာခံအတွင်းကမ္ဘောဒီးယား၊ဗီယက်နမ်၊မြန်မာ၊ထိုင်း၊လာအိုနိုင်ငံတွေအတွက်အမေရိကန်ဒေါ်လာတန်း3000ချင်းငွေထုတ်ပေးမယ်လို့တရုတ်ကပြောပါတယ်။ပြီးခဲ့တဲ့လကမြန်မာနိုင်ငံအတွင်းမှာကျင်းပခဲ့တဲ့အာဆီယံဒေတာရင်းထိပ်သီးညီလာခံမှာလည်းတရုတ်နိုင်ငံကဒေတာရင်းဖွံ့ဖြိုးရေးအတွက်ဒေါ်လာတန်းပေါင်း2000ထုတ်ချိမယ်လို့တရုတ်ဝန်ကြီးချုပ်ကကမ်းလှမ်းခဲ့ပါတယ်။အခုညီလာခံမှာကမ်းလှမ်းတဲ့ချင်းငွေဟာနေပြည်တော်မှာကတိပြုခဲ့တဲ့ငွေပမာဏထဲမှာပါဝင်သလားဒါမှမဟုတ်ရင်ကမ်းလှမ်းမှုအစ်စ်လားဆိုတာကတော့မတဲကွဲသေးပဲဖြစ်နေဆဲရှိတယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ။